Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်ဇူလိုင်လ16ရက်စနေနေ့ညနေပိုင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်တင်ပြနေပါပြီရှင်ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေနေ့ညနေခင်းသတင်းတွေကိုကိုရဲကောင်းနဲ့အတူရှင်းညာပေးသွားမှာဖြစ်ပါတယ်တူရကီမှာစစ်တပ်အာဏာသိမ်းဖို့ကြိုးပမ်းမှုဟာပြီးဆုံးသွားပြီးတော့တိုင်းပြည်ရဲ့အာဏာဟာသူ့လက်ထက်မှာရှိတယ်လို့တူရကီသမ္မတအာရဒွန်ကပြောလိုက်ပါတယ်တူရကီမှာဒီစစ်တပ်ကအာဏာသိမ်းဖို့ကြိုးပမ်းမှုကိုကမ္ဘာခေါင်းဆောင်တွေကလည်းပြစ်တင်ရှုတ်ချလိုက်ပါတယ်ပြည်သက်နိုင်ငံနီးစ်မြို့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့လူ3ယောက်ကိုစနေနေ့ကပြင်သစ်ရဲတွေကဖမ်းဆီးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညတင်ကြီးကမှကြားမှာဖြစ်ပါတယ်ခင်ဗျာ
အခုညနေခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့မနက်ဖြန်မှာတွေ့ဆုံကြမယ့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့အပြည့်ရလက်မှတ်ရေးထိုးမှထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေတွေ့ဆုံတဲ့အခါမှာဘလို့အလားအလာကောင်းတွေထွက်ပေါ်လာနိုင်လဲ
မနက်ဖြန်ကတော့အရေးကြီးတဲ့စီဝေတော့ဖြစ်လာနိုင်တယ်။နေဆက်တဲ့ပြည်တော်ရစုညီလာခံမှာတိုင်းရင်းသားလက်ကိုင်လောမထွာသေးတဲ့အဖွဲ့ရုံနဲ့သူတို့ရဲ့ပါဝင်မှု
ဆွေးနွေးဝတ်တဲ့တိုင်းရင်းသားတွေကမျှော်လင့်သုံးသပ်ချက်တွေကိုကြားကြရမှာပါနိုင်ငံသားသားကျွမ်းကျင်ပညာရှင်တွေကိုတရားဝင်အလုပ်လုပ်ခွင့်ပေးမဲ့ဥပဒေတရားပေါ်ထွက်လာရေးအလုပ်သမားဝန်ကြီးဌာနကစီစဉ်နေပါတယ်။ပြောက်ွယ်သွားမှစိုးရိမ်စရာဖြစ်လာနေတဲ့မြမကောက်ရုပ်ပကြီးလုပ်ငန်းအကြောင်းကိုလည်းစီစဉ်နောက်ပိုင်းမှာနားဆင်နိုင်ပါတယ်ရှင်။ဒီလိုထူးခြားတဲ့သတင်းဆောင်မတွေမတိုင်ခင်အခုတော့အရင်ဆုံးတော့စနေနေ့ညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရဲကောင်နဲ့ကိုရနိုင်နဲ့ကိုရဲကောင်တို့ကကြေပြပေးပါမယ်ရှင်။
တူရကီနိုင်ငံမှာစစ်တပ်ထဲကတပ်ဖွဲ့ဝင်တချို့အာဏာသိမ်းဖို့ကြိုးပမ်းတာဟာပြီးဆုံးသွားပြီဖြစ်ပြီးတော့တိုင်းပြည်ရဲ့အာဏာဟာသူ့လက်ထဲမှာရှိတယ်လို့တူရကီသမ္မတရီဂျက်တိုင်အာရဝန်ကတူရကီပြည်သူတွေကိုထက်လောင်းအာမခံပြောကြားလိုက်ပါတယ်။ဒါမဲ့လည်းမြို့တော်အန်ကာရာနဲ့အစ္စတန်ဘူမြို့တွေမှာတော့နေနေမနက်ကတနက်တန်ဒီပောက်ကွဲမှုဖြစ်တဲ့အထံတွေကိုဆက်ကြားနေရပြီးတော့အန်ကာရာမြို့မှာရှိတဲ့တူရကီစစ်ဌာနချုပ်ကိုဘသူကထိန်းချုပ်နေတယ်ဆိုတာကတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။တူရကီဝန်ကြီးချုပ်ဘနာလီယယ်ဒရမ်ကစနေနေ့နေ့လယ်ပိုင်းကတိုင်းပြည်ကိုမိန့်ခွန်းပြောကြားခဲ့တာမှာတော့တောက်ချာနေညကအာနာသိမ့်ဖို့ကြိုးပမ်းမှုဟာတူရကီနိုင်ငံအတွက်တော့အမဲဆက်တစ်ခုဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီဖြစ်ရပ်ရဲ့ပထမအဆင့်ကတော့အခုခါမှာပြီးဆုံးသွားပါပြီလို့သူကပြောကြားလိုက်ပြီးတော့တူရကီစစ်တပ်အရာရှိတွေနဲ့တပ်သား 2,800 ကျော်ရဲ့အာနာသိမ့်ဖို့လုပ်ရက်ကိုအသေးချာပြစ်ဒဏ်ချမှတ်သွားမှာဖြစ်တယ်လို့သူကပြောပါတယ်။လက်ရှိအားဖြင့်တူရကီဖွဲ့စည်းပုံအခြေခံဥပဒေမှာတော့တည်တံပေးဖို့ခွင့်ပြုမထားပါဘူး။ဒါမဲ့လည်းတူရကီဆိုရအနေနဲ့ဒါကိုပြောင်းဖို့ကြိုးပမ်းသွားနိုင်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဒီလိုကြေညာလိုက်ပြီးတဲ့အချိန်ကစပြီးတော့တူရကီနိုင်ငံက Twitter စာမျက်နှာတွေမှာတော့ I want death penalty တည်တံပေးဖို့လိုလားတယ်ဆိုပြီးတော့ရေးသားဖော်ပြတာလည်းရှိလာနေပါတယ်။သမရအာရဝန်ဟာစနေနေ့အစောပိုင်းကတော့ Istanbul မြို့ကိုလေယာဉ်နဲ့တွားရောက်ခဲ့ပြီးတော့အာဏာသိမ်းဖို့ကြိုးပမ်းမှုဟာတက်သေးကစိုးသွမ်းတဲ့စစ်ဘိုလ်တစုရဲ့နိုင်ငံတော်ပုံကံမှုဖြစ်တယ်ဆိုပြီးတော့သူကရှုတ်ချလိုက်ပါတယ်ခင်ဗျာ
တူရကီနိုင်ငံမှာစစ်တပ်ကအာဏာသိမ်းဖို့ကြိုးစားတာကိုကမ္ဘာတစ်ဖက်ကခေါင်းဆောင်တွေကပြစ်တင်ရှုတ်ချခဲ့ကြပြီးရွေးကောက်ခံအစိုးရကိုလည်းထောက်ခံကြောင်းပြသခဲ့ပါတယ်အခုလိုအာဏာသိမ်းဖို့ကြိုးပမ်းတဲ့လုပ်ရက်ကိုသိရှိပြီးတူရကီနိုင်ငံမှာဖြစ်ပေါ်တိုးတက်မှုတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့ကုလသမဂ္ဂအထွေထွေအတွင်းမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖာဟန်ဟတ်စ်ကပြောပါတယ်ကုလသမဂ္ဂအဖွဲ့ကြီးအနေနဲ့ဖြစ်ပေါ်နေတဲ့အခြေအနေအရရက်ကိုရှင်းရှင်းလင်းလင်းသိရအောင်ကြိုးပမ်းနေပြီးတည်ငြိမ်မှုရှိကြဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်အမေရိကန်သမ္မတဘာရက်အိုဘားမားဟာလည်းတောက်ချနေညကနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့တယ်လီဖုန်းကနေတူရကီနိုင်ငံမှာဖြစ်သွားတဲ့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။တူရကီနိုင်ငံကအစုအဖွဲ့အားလုံးဟာဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုထောက်ခံတဲ့လို့သမ္မတနဲ့ထိပ်ပိုင်းအမေရိကန်သံအမတ်အားလုံးကသဘောတူညီကြပြီးသွေးထွက်တန်ရုံဖြစ်မှုနဲ့အကြမ်းဖက်တိုက်ခိုက်မှုအားလုံးကိုတားဆီးရှောင်ကျဉ်တဲ့လို့လည်းမြင်ကြောင်းပြောပါတယ်။အမေရိကန်နိုင်ငံသားရေးဌာနအနေနဲ့တူရကီနိုင်ငံကအမေရိကန်နိုင်ငံသားတွေရဲ့ဘေးကင်းလုံခြုံရေးကိုဆက်လက်လှုံ့ဆော်သွားမယ်လို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဆိုပါတယ်။ဂျာမနီခေါင်းဆောင်အန်ဂျလာမာကယ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတဖန်ဆိုင်ဘတ်ကဒီမိုကရေစီတည်မြဲမှုကိုလေးစားသင့်တယ်လူသားတွေရဲ့အသက်ကိုကာကွယ်ဖို့လုပ်နိုင်စမြအားလုံးလုပ်သင့်တယ်လို့လူမှုကွန်ရက် Twitter မှာရေးသားခဲ့ပါတယ်။ဗြိတိသျှနိုင်ငံသားရဲ့ဝန်ကြီး Boris Johnson ကသူ့အနေနဲ့တူရကီနိုင်ငံအဖြစ်ပြက်တွေကိုအလွန်အစိုးရင်ပူပန်နေတယ်လို့ပြောပြီးဗြိတိသျှတန်ယုံနေတဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့ Johnson က Twitter မှာရေးသားခဲ့ပါတယ်။
ပြည်ထောင်နိုင်ငံရဲ့အမျိုးသားနေ့ Bastille Day နေ့ကနီးစ်မြို့မှာလူ84ယောက်သေဆုံးပြီးအများပြားဒဏ်ရာရသွားတဲ့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့ လူ၃ယောက်ကိုစနေနေ့ကပြင်သစ်ရဲကဖမ်းဆီးလိုက်တယ်လို့ပြင်သစ်အစိုးရရှေ့နေရုံကပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းတရလူရှေ့နေဒီဘက်ကတော့ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးနောက်ထပ်သတင်းအချက်အလက်တွေထုတ်ပြန်ခြင်းမရှိသေးပါဘူး။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးနောက်ထပ်ဖြစ်ထွန်းတိုးတက်မှုတစ်ခုကတော့ News မြို့က Rivera ကမ်းခြေမှာကြာတော်ရင်းနေ့ကတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS အဖွဲ့ကပြောပါတယ်။ IS အဖွဲ့ရဲ့သတင်းမီဒီယာတစ်ခုဖြစ်တဲ့ Ahmed သတင်း Agency ကအဲ့ဒီတိုက်ခိုက်သူဟာ IS အဖွဲ့ရဲ့တပ်သားတစ်ခုဖြစ်တယ်လို့ပြောပါတယ်။IS အဖွဲ့ကိုတိုက်ခိုက်နေတဲ့ညမောင်းတပ်ဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်ကြဖို့ပြောထားတာကိုတုံ့ပြန်တဲ့အနေနဲ့အဲ့ဒီလူကတိုက်ခိုက်ခဲ့တာဖြစ်တယ်လို့အမည်မဖော်တဲ့လုံခြုံရေးအရင်းအမြစ်တစ်ခုကိုကိုးကားပြီးတော့ Ahmed သတင်းအေဂျင်စီကဖော်ပြပါရတယ်။အဲ့ဒီတိုက်ခိုက်သူနဲ့ IS သွေးကြောအဖွဲ့ကြားတိုက်ရိုက်ချိတ်ဆက်မှုရှိမရှိဆိုတာကတော့အခုချိန်ထိကွဲကွဲပြားပြားမသိရသေးပါဘူး။ပြင်သစ်နိုင်ငံ Nice မြို့မှာပြင်သစ်အမျိုးသားအောင်ပွဲနေ့အားလည်းအခမ်းအနားပြီးတဲ့နောက်နိုင်ငံတော်ဝမ်းနဲ့ကြေကွဲခြင်းအထိမ်းအမှတ်နေ့အဖြစ်နဲ့စနေနေ့ကစတင်ပြီးတော့၃ရက်ကြာလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒီတိုက်ခိုက်မှုကြောင့်ကလေး၁၀ဦးအပါအဝင်၈၄ယောက်သေဆုံးပြီးတော့၂၀၀ကျော်ဒဏ်ရာရခဲ့ပြီးဒီထဲက၅၂ယောက်ကတော့ဒဏ်ရာပြင်းထန်တယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်ခင်ဗျာ
။အမေရိကန်ရေတပ်မှာကမ္ဘာသမုဒ္ဒရာတွေကဝေလာငါးတွေနဲ့အခြားသောရေသတ္တဝါတွေကိုဘေးအန္တရာယ်ဖြစ်စေနိုင်တဲ့ရေအောက်သုံးဆိုနာကိရိယာတွေကိုအသုံးပြုခွင့်ပေးထားတာမှားယွင်းတယ်လို့အမေရိကန်ဖက်ဒရယ်အယူခံတရားဝန်တယောက်ကဆုံးဖြတ်လိုက်ပါတယ်။အမေရိကန်ရေတပ်ကိုစစ်ဖြစ်ပွားခြင်းမရှိတဲ့ကာလအတွင်းပစိဖိတ်အတ္တလန်တိတ်အိန္ဒိယသမုဒ္ဒရာတွေနဲ့မြေထဲပင်လယ်ထဲမှာကြိမ်နှုံးနှိမ်အာရုံခံကိရိယာတွေအသုံးပြုဖို့ခွင့်ပြုလို့2012ခုနှစ်ကအောက်ယုံတယောက်ကဆုံးဖြတ်တာကိုဆန်ဖရန်စစ္စကိုမြို့မှာရှိတဲ့အမေရိကန်ဖက်ဒရယ်အယူခံတရားဝန်ကပယ်ဖြတ်လိုက်တာဖြစ်ပါတယ်။ဆိုနာလို့ခေါ်တဲ့ရေအောက်သုံးအာယုန်ခံကိရိယာတွေကိုရင်ငုတ်တမောတွေကိုရှာဖို့အတွက်အသုံးပြုတာဖြစ်ပြီးဒီကိရိယာတွေကထုတ်လွှတ်တဲ့အတန်လိုင်းတွေဟာဝေလာငါပင်လယ်ဖြန်၊လပိုင်နဲ့အခြားရေသတ္တဝါတွေမိလိုက်တာနဲ့အစာရှာဖွေတာတွေကိုအနှောက်အယှက်ဖြစ်စေတဲ့အတွက်ဘေးအန္တရာယ်ဖြစ်စေတာဖြစ်ပါတယ်။2012ခုနှစ်ကအောက်ယုန်ဆုံးဖြတ်ချက်ဟာရင်းနှီးနှုတ်တိုက်သတ္တဝါများအကာအကွယ်ပေးရေးအဥပဒေအရငြိမ်းချမ်းတဲ့ကာလအတွင်းလှုပ်ဆောင်ချက်တွေဟာရင်းနှီးနှုတ်တိုက်သတ္တဝါတွေပေါ်ထိခိုက်မှုအ ਨੇ ဆုံးဖြစ်အောင်လှုပ်ဆောင်ရမယ်ဆိုတဲ့သတ်မှတ်ချက်ကိုအတိအကျလိုက်နာဖို့ပြက်ကွက်နေတယ်လို့အယူခံရုံးကဆုံးဖြတ်လိုက်တာဖြစ်ပါတယ
်။ UAVE ကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။ကမ္ဘောဒီးယားနိုင်ငံမှာသဘောထားကွဲလွဲသူတွေကိုအစိုးရကနေနှင်းတာတွေလုပ်နေပြီးအစိုးရကိုဝေဖန်တာမှာထင်ရှားသူတူပြီးခဲ့တဲ့သတင်းဘက်ကအသက်ခံရပြီးတဲ့နောက်ဥရောပပါလီအမန်မန်အနေနဲ့ကမ္ဘောဒီးယားနိုင်ငံကိုအရေးယူတာတွေလုပ်ဖို့ပြပရောက်ကမ္ဘောဒီးယားအတိုက်ခံကောင်းဆောင်ဆမ်ရင်စီကပြောကြားလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့လူခွေအခြေအနေတိုးတက်မှုပေါ်မူတည်ပြီးတော့ကမ္ဘောဒီးယားနိုင်ငံကိုအကူအညီပေးရေးကိစ္စဆက်ဆက်စဉ်းစားမယ်လို့အရင်ကဥရောပကပြောထားမှုတဲ့အတိုင်းလုပ်မယ်လို့မျှော်လင့်တဲ့အကြောင်းဥရောပပါလီမန်မှာဆွေးနွေးတင်ပြပြီးတဲ့နောက်ရင်စီက VOA ခမာဌာနကိုပြောပါတယ်။လူသက်မှုနဲ့သဘောပတ်ဝန်းကျင်ထိခိုက်ပျက်စီးအောင်လုပ်တာတွေလို့ပြစ်မှုကျူးလွန်တဲ့သူတွေကို EU အမတ်တွေအနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ဖို့အတွက်မဲပေးနိုင်တဲ့အချိန်ထဲမှာပဲကျူးလွန်တယ်လို့ယူဆတဲ့သူတွေရဲ့ပိုင်ဆိုင်တဲ့ငွေတွေကိုထိန်းချုပ်တာတွေလုပ်ဖို့စဉ်းစားနေတယ်လို့လည်းသူကပြောပါတယ်။လူသက်မှုတွေမဟုတ်ပဲတရားမဝင်တစ်ခိုးထုတ်တာတွေအထက်ကျုပ်ဆက်ယုံအလို့သမားတွေပေါ်ဖိနှိပ်တဲ့ပြစ်မှုတွေမှာပါဝင်ပတ်သက်သူတွေနဲ့လူပုဂ္ဂိုလ်တဦးချင်းစီကိုပြစ်မှတ်ထားလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒါ့အပြင်ဥရောပပါလီမန်အမတ်တွေဟာဘသူတွေကိုတန်ခတ်အရေးယူရမလဲဆိုတာကိုစပြီးတော့လေ့လာနေကြပြီလို့လည်းပြောပါတယ်။ကမ္ဘောဒီးယားအာဏာပိုင်တွေအနေနဲ့အပြစ်မရှိတဲ့သူတွေအပေါ်ဖိနှိပ်နေတာတွေကိုရပ်တန့်ပြီးအဲ့လိုလုပ်နေတာတွေကိုပြောင်းလဲအောင်တွန်းအားပေးဖို့အတွက်အရင်ဘယ်တော့မှမလုပ်ဖူးတဲ့အထူးဆောင်ရွက်ချက်တွေကိုလှုပ်ဆောင်ဖို့စဉ်းစားနေတယ်လို့လည်းသူကပြောပါတယ်။အတိုက်ခံဝေဖန်သူကမ်လီကိုမကြသေးခင်ကတက်လိုက်တာနဲ့ပတ်သက်ပြီးဥရောပပါလီမန်မှာသူကတင်ပြဆွေးနွေးခဲ့ပြီးတော့ကမ္ဘောဒီးယားနိုင်ငံသားအများစုကတော့ဒါဟာအစိုးရဘက်ကနေတက်ပစ်တာလို့ယူဆနေကြပါတယ်ခင်ဗျာ။
တရုတ်နိုင်ငံဟာကမ္ဘောဒီးယားနိုင်ငံမှာရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အခြေခံအစအဦးတွေပညာရေးနဲ့ကျန်းမာရေးစီမံကိန်းတွေတိစောက်ဖို့အတွက်အမေရိကန်ဒေါ်လာတန်း600နီးပါးအထိကူညီပံ့ပိုးသွားဖို့ရှိတယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတောက်ကြနေကကြေညာလိုက်ပြီးဒါအပေးယူသဘောပါဝင်နေပါတယ်။အခုပတ်မွန်ဂိုလီးယားနိုင်ငံအူလန်ဘတောမှာကျင်းပတဲ့၁၇ချိန်မြောက်အာရှဥရောပထိပ်သီးညီလာခံမှာကမ္ဘောဒီးယားနိုင်ငံရဲ့အကူအညီပေးဖို့တောင်းဆိုချက်ကိုတရုတ်ဝန်ကြီးချုပ်လီကေရှင်က သဘောတူခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားရဲ့အဓိကမဟာမိတ်နဲ့အကြီးဆုံးအလှဆင်နိုင်ငံလည်းဖြစ်တဲ့တရုတ်နိုင်ငံဟာအပြန်အလှန်အနေနဲ့ငင်းပွားနေတဲ့တောင်တရုတ်ပင်လယ်ရဲ့အနာဂတ်နဲ့ပတ်သက်လို့ဆွေးနွေးမှုတွေအပါအဝင်နိုင်ငံတကာဆွေးနွေးပွဲတွေမှာကမ္ဘောဒီးယားရဲ့ထောက်ခံမှုကိုရဖို့မျှော်လင့်နေပါတယ်။ဖိလစ်ပိုင်နိုင်ငံကလည်း၎င်းတို့ပိုင်ဆိုင်တယ်လို့ကြေညာထားတဲ့တောင်တရုတ်ပင်လယ်ရဲ့အစိတ်ပိုင်းတွေအပေါ်မှာတရုတ်ရဲ့သမိုင်းဝင်ပိုင်ဆိုင်မှုမရှိတဲ့အကြောင်းနိုင်ငံတကာအငင်းပွားမှုတွေကိုဖြေရှင်းပေးတဲ့ The Hague မြို့အခြေဆိုင်ခုံတမာတိတရားရုံးကဆုံးဖြတ်ခဲ့ပြီးတဲ့နောက်အခုလိုအကူအညီပေးမဲ့ကြေညာချက်ပေါ်ထွက်လာတာဖြစ်ပါတယ
်။ကျွန်တော်ဂျာပန်အင်တာနက်စာမျက်နှာပေါ်မှာတင်ထားပြီးဘယ်အရင်းမြစ်ကမှမသိရတဲ့မြေပုံတစ်ခုဟာနေမီပိုင်ဆိုင်မှုအပြင်းထန်ငင်းပွားနေတဲ့ Spratly ကျွန်းစုတွေကကျွန်းငယ်လေးနဲ့ပတ်သက်ပြီးနိုင်ငံကခုံရုံးရဲ့ဆုံးဖြတ်ချက်ကိုလက်မခံပဲပယ်ချဖို့အတွက်လုံလောက်တဲ့အထောက်အထားတစ်ခုမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနထိပ်တန်းတာဝန်ရှိသူတဦးကကြော်ဇာပရေးနေမှာပြောကြားလိုက်ပါတယ်။သူတို့အဆို2010ခုနှစ်ကအမေရိကန်အစိုးရကထုတ်ပြန်တဲ့မြေပုံအရဆိုရင် E2Aba လို့ခေါ်တဲ့ Taiping ဟာကျွန်းဖြစ်တဲ့တနာကြောက်တန်းဒါမှမဟုတ်ကြောက်ဆောင်မဟုတ်ဘူးလို့ပြောထားကြောင်းဟောင်ကောင်အခြေစိုက် Phoenix ရုပ်တံလိုင်းကထုတ်လွှင့်ချက်ထွက်လာပြီးတရက်အကြာမှာအခုလိုပြောကြားချက်ထွက်လာတာပါ။အဲ့ဒီမှာရုပ်တံအစီအစဉ်ထုတ်လွှင့်သူကတောင်တရုတ်ပင်လယ်တွင်းနေမီပိုင်ဆိုင်မှုအငင်းပွားနေတာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂခုံတမာတိတရားရုံးရဲ့ဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်ပေါ်မှာစိန်ခေါ်မှုလုပ်ဖို့ကြိုးပမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံမှာမွတ်စလင်ဘာသာရေးဆရာတအူးနဲ့အတူတွဲပြီးရိုက်ထားတဲ့ဓာတ်ပုံတွေကိုလူမှုကွန်ရက်ပေါ်တင်ခဲ့တဲ့အတွက်အငင်းပွားစရာကိစ္စတွေကြုံခဲ့ရတဲ့ fashion model Quandel Blots ကိုသူမရဲ့အကူဖြစ်သူကလေဘင်းညှစ်ပြီးတတ်ဖြတ်လိုက်ပြီးလို့စနေနေ့ကဂျယ်ရီကပြောပါတယ်။သူမဟာမူလ်တန်မြို့ကမိသားစုနေအိမ်မှာအိပ်ပျော်နေတော့သူမရဲ့အကူ၆ဦးတည်းကတအူးကသူမကိုလေဘင်းညှစ်တတ်ခဲ့တာလို့သူမရဲ့မိဘတွေကဂျယ်ရီကိုပြောတဲ့အကြောင်းဂျယ်ဌာနပြောခွင့်ရအမျိုးသမီးက AP သတင်းဌာနကိုပြောခဲ့ပါတယ်။
ကမ္ဘောဒီးယားနိုင်ငံမှာကစားနေတဲ့ AFFU 16 Smart Championship ASEAN U16 ဘောလုံးပွဲမှာတော့မြန်မာနဲ့မလေးရှားတို့အခုကစားနေကြပြီးတော့ပွဲကြိမ်မိနစ်30ကျော်တဲ့အထိတော့နှစ်သင်းစလုံးဂိုးမသွင်းနိုင်သေးပဲဖြစ်နေပါတယ်။အစောပိုင်းကကစားသွားတဲ့ပွဲတွေမှာတော့ Australia ကစင်ကာပူကို6-2နဲ့အနိုင်ရရှိခဲ့ပြီးတော့ Vietnam နဲ့ Philippines တို့3-0တရေကျခဲ့ပါတယ်ခင်ဗျာ
။စနေနေ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုရဲကောင်တို့ပြောပြခဲ့တာပါ။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။27ရာစုပင်လုံညီလာခံမတိုင်ခင်ပထမဆုံးအကြိမ်အဖြစ်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေမနက်ဖြန်တနင်္ဂနွေနေ့မှာတွေ့ဆုံကြပါတော့မယ်။ဒီနေ့စနေနေ့မှာတော့ UNFCA ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးအန်ဘန်လခေါင်းဆောင်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရန်ကုန်ကိုစပြီးတော့ရောက်လာကြပါပြီ။ပထမဆုံးအကြိမ်အဖြစ်အစိုးရနဲ့အပြစ်မရထားသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေတွေ့ဆုံကြတော့မယ့်အပေါ်အလားအလာခေါင်းတွေကိုဘလောက်မျှော်လင့်ချက်ရှိကြပါသလဲဆိုတာမဆုမုံကစူးစီးတင်ပြပေးထားပါရရှင်
။ဟုတ်ပါတယ်။ဩဂုတ်လနောက်ဆုံးပတ်မှာကျင်းပနိုင်ခြင်းရှိတဲ့27ရာစုပင်လုံညီလာခံအတွက်လည်းအစိုးရတက်မတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစတဲ့ဗတ်ပေါင်းစုံကအဖွဲ့တွေကြိုတင်ပြင်ဆင်နေကြပြီဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ကျင်းပမယ်။27ရာစုပင်လုံညီလာခံမှာမြမငိမ့်ညာရေးလုပ်ငန်းစဉ်တွေမှာပူးပေါင်းပါဝင်ဖော်ဆောင်နိုင်ရေးအပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCA ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးအန်ဘန်လာဦးဆောင်တဲ့လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေဟာမနေ့ပြန်ဇူလိုင်လ18ရက်နေ့မှာတော့ဒေါအောင်ဆန်းစုကြည်နဲ့ပထမဦးဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ကြိုတင်ပြင်ဆင်ရေးလုပ်ငန်းတွေဆောင်ရွက်နိုင်မှုအတွက်ကိုလည်း UNFCA ရဲ့အထွေထွေအတွင်းရေးမှူးနိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင်လည်းဖြစ်တဲ့ခူးကူးရဲဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမနေ့တောက်ကြနေနေ့လယ်ပိုင်းတွေကရန်ကုန်မြို့ကိုရောက်ရှိလာခဲ့ကြပြီဖြစ်ပါတယ်။ဒီကနေ့စနေနေ့မှာတော့ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့ခူးဦးရဲဦးဆောင်တဲ့ DBN ကိုယ်စားလှယ်အဖွဲ့တို့ရန်ကုန်မြို့ရွှေလီလန်းမှာရှိတဲ့အမျိုးသားရင်ကြားစည်ရင်တဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ရန်ကုန်ရုံးမှာတွေ့ဆုံဆွေးနွေးကြပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတို့ကြားယုံကြည်မှုတည်ဆောက်ပြီးတော့ငြိမ်းချမ်းရေးမူပေါင်းရေးဆွဲမှုတွေမှာလည်းပူးပေါင်းပါဝင်ကြပါလို့ဖိတ်ခေါ်တဲ့အကြောင်းဒေါက်တာတင်မျိုးဝင်းကပြောပါတယ
်။ဒီဆောက်ပြီးသွားတယ်။ဒါနဲ့ပြန်ရလို့ဒီလိုမျိုးကျွန်တော်ပြန်လာဒီပုံမှန်မှားရစတော့တယ်။အဲ့တော့ဘာမှကျွန်တော်ဒီချိန်မှာလည်းဟောအားလမ်းနေတဲ့ပုံစံနေနေနည်းနည်းရှိတာကိုရှိရဲ့အချိန်တွေကျွန်တော်မေးပါတော့တဲ့ချက်ပြနာအစီပါမယ်။ဒါပြတ်လာရှိတဲ့ဒီတိုင်းလို့ဆိုရှင်တဲ့အဆင်းတစ်ခုပါ။
အပြစ်ရ က်လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းမြမငင်းငင်းရေးဖော်ဆောင်မှုမှာအဓိကအရေးကြီးဆုံးအချက်ဖြစ်တဲ့ခိုင်မာတဲ့ယုံကြည်မှုတရက်ထူထောင်နိုင်အောင်အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားရင်းနှီးမှုကိုအခြေခံထားတည်ဆောက်ကြဖို့အရေးကြီးတယ်ဆိုတာကိုလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားအဖွဲ့ခေါင်းဆောင်ခုခုရယ်ကပြောပါတယ်။ပြော
ရရင်တော့အဓိကချက်ကတော့ယုံကြည်မှုစံနာတွေဒီဆောက်ဖို့ကြိုးစားတဲ့ဆောင်မှုတွေပါ။အစကကြာနာပြီးဆုံးဖြတ်လာတဲ့ကျွန်တော်တို့
ပြေလုံးမတိုင်ခင်ဒေါ်ဆန်းစုကြည်နဲ့တိုင်းရင်သားလက်နက်ကိုင်အဖွဲ့ကိုစလေတွေမနက်ဖြန်မှတွေ့ဆုံကြမဲ့ကိစ္စပြေလုံးညီလာခံမှာအခြေခံဘုံသဘောထားရရှိနိုင်ရေးကချင်းပြည်နယ်မိုင်းကြရံမှာတိုင်းရင်သားလက်နက်ကိုင်အဖွဲ့တွေကြီးပဲတွေ့ဆုံဆွေးနွေးကြမဲ့ကိစ္စအပါအဝင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဓိကအထားဆွေးနွေးပစ်ခဲ့ကြပါတယ်လို့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပြေလုံးအကြိုပြင်ဆင်ရေးကော်မတီရဲ့အတွင်မှုဦးလာမောင်ရွှေကလည်းအခုလိုရှင်းပြပါတယ
်အဓိကတော့ပေါင်းစဉ်လေးခုကိုဆွေးနွေးခဲ့တယ်နံပါတ်၁ကတော့လက်ဖြင့်မှာနိုင်ငံတော်တမင်ကပုဂ္ဂိုလ်နဲ့ကျွန်တော်တို့ UNSC ဥက္ကဋ္ဌနဲ့အဖွဲ့တွေ့ဆုံဖို့ကိစ္စရပ်ကိုဆွေးနွေးတယ်။ဒုတိယကတော့ဒီမိုက်ဂျာရန်မှာအဆောင်ရမယ့်ကိစ္စတွေကိုဒီပြေကိုတော့ရှင်းပြတယ်။တတိယကတော့ DPN နဲ့ဒေါက်တာတမျိုးဝဲဦးဆောင်တဲ့ညီလာခံကျေးဇူးတင်ကော်မတီကိုထပ်မံတွေ့ဆုံဖို့ကိစ္စကိုကျွန်တော်တို့ကဆွေးနွေးတယ်။နောက်ဆုံးနံပါတ်လေရတော့ဒီမေဂျာရန်အတွက်လိုအပ်တဲ့ပေါ့နော်ကုညီဆောင်ရွက်မှုကိစ္စရပ်တွေဆွေးနွေးတော့ကျွန်တော်နှစ်နာရီခွဲလောက်ဆွေးနွေးပြည့်ခါမှာပြီးပါပြီ
တချိန်တည်းမှာပဲပထမဦးဆုံးအကြိမ်ဖြစ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုဒီကနေ့စနေနေ့မှာရန်ကုန်မြို့ကိုရောက်ရှိလာပြီဖြစ်တဲ့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာဦးဆောင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ခေါင်းဆောင်တွေကိုရန်ကုန်မြို့မှာရောက်ရှိနေတဲ့ကချင်ကရင်ရခိုင်မွန်စတဲ့တိုင်းရင်းသားတွေကလေစိတ်မှတွားရောက်ကြိုဆိုခဲ့ကြပြီးတော့ဒီဆွေးနွေးမှုတွေကနေစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မယ်လို့မျှော်လင့်ချက်ကြီးမားတဲ့အကြောင်းကချင်အမျိုးသားကိုကျော်ဂွန်းကလည်းပြောပါတယ
်ဟုတ်တယ်နှစ်နာရီမှရောက်တယ်တွားကြိုကြတာအခုနောက်ဆက်တဆုပ်တော့ဒီ9နှစ်မှရောက်မယ်လို့ပြောတယ်အဲ့တော့လက်တင်ရှင်နေတာကျန်ကိုရောက်နေတဲ့အချင်းတိုင်းရင်သားမိုးရှာတရားဒီရင်ချင်းတို့ရခိုင်တို့အဲ့တို့ပါတယ်၆ယောက်ရောက်ပြီတော့ပြောတယ်ဒါမှမဟုတ်ကျွန်တော်သိတာဒီ UFC ကဆိုရင်ဒီဒုတိယဘန်လာနဲ့မိုးကောင်းဆောင်နဲ့အချင်းကောင်းဆောင်ရောက်ပြီတော့သိတယ်မနေ့ကတော့အရေးကြီးတဲ့စီဝေတော့ဖြစ်လာနိုင်တယ်မစတဲ့ပြည်တော်ရစုမိလာခမကနနကိုင်းတော့မထွားသေးတဲ့အဖွဲ့ကြီးနေနဲ့သူတို့ရဲ့ပါဝင်မှုအင်္ဂါကိုမနေ့ကတော့မနေ့ကရှိပြည်တော်ရှင်းလင်းနေရမယ်လို့ထင်တ
ယ်မြန်မာနိုင်ငံငြိမ်းချမ်းရေးဖော်ဆောင်ရေးမှာတိုင်းရင်းသားလက်နက်ကိုင်းတော်လှန်ရေးအင်အားစုတွေအားလုံးပါဝင်ရေးဆိုတဲ့မူကိုအခြေခံထားပြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအဓိကဆွေးနွေးကြဖို့မျှော်လင့်တယ်လို့နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ချင်ပါမယ်27ရာစုပင်လုံးညီလာခံကနေမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုအလားအလာကောင်းနေပေါ်ထွက်လာနိုင်မယ်လို့တိုင်းရင်းသားပြည်သူတွေဘက်ကတော့မျှော်လင့်ချက်တွေရှိနေကြတာလည်းဖြစ်ပါတယ်ရှင
်မဆုမွန်ပြောပြခဲ့တာပါရှင်နိုင်ငံသားသားအလုပ်သမားတွေကိုတရားဝင်အလုပ်လုပ်ကင်ခွင့်ပေးမဲ့နိုင်ငံသားသားအလုပ်သမားဥပဒေပြဋ္ဌာန်းဖို့အလုပ်သမားဝင်ကြီးဌာနကစီစဉ်နေပါတယ်။အထွေထွေလုပ်သားမဟုတ်ဘဲနိုင်ငံသားသားကျွမ်းကျင်လုပ်သားတွေကိုခေါ်ယူခွင့်ပေးမဲ့အစီအစဉ်ဖြစ်တယ်လို့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ကသတ်မှတ်တဲ့ပမာဏအတိုင်းခေါ်ယူနိုင်မှာလည်းဖြစ်ပါတယ်။ VOA သတင်းတောက်မေခကစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံမှာလက်ရှိအနေအထားအရမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင် MIC ရဲ့ဥပဒေစည်းမျဉ်းတွေအရနိုင်ငံသားအလုပ်သမားတွေကိုခွင့်ပြုထားပေမယ့်ဘလောက်အတိုင်းအတာထိနိုင်ငံသားအလုပ်သမားတွေမြန်မာနိုင်ငံထဲရှိနေသလဲဆိုတာကိုတော့စရင်ကောက်ယူနိုင်ဖို့အခက်အခဲတွေရှိနေတယ်လို့အလုပ်သမားဝန်ကြီးဌာနကပြောပါရယ်နိုင်ငံသားအလုပ်သမားတွေခေါ်ယူခွင့်ပြုတဲ့နေရာမှာတော့အထွေထွေအလုပ်သမားတွေကိုခေါ်ယူမှာမဟုတ်ဘဲကျွမ်းကျင်လုပ်သားတွေကိုသာခေါ်ယူခွင့်ပေးမှာပါဒီအတွက်ပြည်တွင်းလုပ်ကိုင်အခွင့်အလမ်းတွေနိုင်ငံသားတွေအတွက်ရှားပါးလာမလားလို့စိုးရိမ်မှုတွေရှိနေကြပါတယ်။ဒါပေမဲ့နိုင်ငံသားသားလူသမားတွေကိုပမာဏသတ်မှတ်ပြီးခေါ်ယူခွင့်ပြုမှာဖြစ်တဲ့အတွက်ဒီဟာတွေစိုးရိမ်စရာမလိုဘူးလို့အလုသမားဝန်ကြီးဌာနအလုရှင်အလုသမားရေးရာဌာနခွဲကညွှန်ကြားရေးမှူးဦးညွန့်လင်းကပြောပါတယ်
ကျွန်တော်တို့အလုပ်သမားဝန်ကြီးဌာနနေပြီးတော့နိုင်ငံသားအလုပ်သမားကိုတိုက်ရိုက်ပေါ်လာတာနဲ့ရော့အင်းဆိုပြီးတော့လုတ်ခွင့်ပေးမှာမဟုတ်ဘူး MIC ပြည်ပြချက်ပေါ့နော်ယူမယ်ယူပြီးတော့မှသက်ဆိုင်ရာအလုပ်ရှင်တွေကတဆင့်ဒီနိုင်ငံသားအလုပ်သမားကိုသူ့ရဲ့စက်ရုံလုပ်ရုံလုပ်ငန်းခွင်မှာသုံးကျင်နေဆိုရင်ဒီဥပဒေရကျွန်တော်တို့သက်ဆိုင်ရာမြို့နယ်ရုံကတဆင့်တော့ဝန်ကြီးဌာနတင်ပြမှာဖြစ်တယ်ဒါဟိုပေါ်စီချတာတော့စီဝိုင်းမူဝါဒရ MIC ဘက်ကသွားမှာဖြစ်ပါတယ်ဥပဒေရကတော့ကျွန်တော်တို့ကတော့တပ်ပန်းနေကျွန်တော်တို့သမ္မတရာရှိတယ်အကြမ်းမြင့်ဆိုရင်လေးနှစ်ပြီးတာနဲ့ပြန်ကိုပြန်ရမယ်ပေါ့ဗျာပြန်ပြီးတော့မှတစ်ခါပြန်ဝင် renew ပြန်လုပ်ပြီးတော့ပြန်ဝင်အဲ့လိုဆက်တဲ့၅နှစ်ဆိုတော့တစ်ဆက်တည်းနေတိုင်းတွင်တော့ဥရီမှာကျွန်တော်တို့ခွင့်ပြုမထားပါဘူးအဲ့လေးနှစ်ကလည်းတစ်နှစ်ချင်းတစ်နှစ်ချင်းပဲကျွန်တော်တို့လုပ်ကိုင်ခွင့်တက်တန်းကိုပြီးသွားမယ်
နိုင်ငံပိုင်းတမဝရမပိုင်းပုတ်ကလေးကပိုင်းအပြင်ဖက်ဆက်လုပ်ငန်းများရဲ့စက်ရုံအလုပ်ရုံအလုပ်ဌာနများနဲ့ဆက်ဆက်တဲ့ထုတ်လုပ်မှုလုပ်ငန်းပြင်ဆင်မှုလုပ်ငန်းစောက်လုပ်ရေးလုပ်ငန်းပြုပြင်ပြောင်းလဲမှုလုပ်ငန်းဝန်ဆောင်မှုလုပ်ငန်းနဲ့အခြားတမွေဝန်ကြောင့်လုပ်ငန်းတွေမှာ
ဒီနိုင်ငံသားလို့တမားတွေကိုလောက်ကန်ဆောင်ရွက်ခွင့်ပေးသွားမှာဖြစ်ပါတယ်။ဒါပြင်နိုင်ငံသားလို့တမားတွေရရှိမဲ့ခံစားခွင့်နဲ့ပတ်သက်လို့ဥညွန့်လွင်ကအခုလိုရှင်းပြပါတယ်။ခွင့်ရေးကတော့ခုနကကျွန်တော်မြန်မာနိုင်ငံမှာရှိတဲ့ဟိုအလုပ်သမားကြီးရဥပဒေတွေအတိုင်းကျွန်တော်တို့အခွင့်အရေးအပြည့်ပေးမှာဖြစ်ပါတယ်။နောက်ကန့်သတ်ချက်ကလည်းဟိုသူတို့နိုင်ငံမှာဒီဥပဒေရှိလို့ဒီစံနှုန်းရှိ ာရှိတယ်ဆိုတော့အသုံးပြုခွင့်တွေတော့ကျွန်တော်တို့ပေးမှာမဟုတ်ပါဘူ
းဒီလိုနိုင်ငံသားသားလှုပ်တာခေါ်ယူမှုနဲ့ပတ်သက်လို့ UMSCGI တွဲဘက်အတွင်းရေးမှူးတဦးဝေလွင်ကတော့အခုလိုမှတ်ချက်ပေးပြောဆိုခဲ့ပါတယ
်အဲသူတို့ကလည်းကာကွယ်ပေးနေတယ်လို့သူတို့မဟုတ်တာဥပဒေချုပ်ပေါက်ရင်လုပ်လို့မရတော့ဘူးလေအခုကဒီရနာဟိုတိုင်းလာဆောက်တဲ့စီဒိုနာပြည်နာမှာဒီရနာလူသမားတွေလာလုပ်နေတယ်ဝတ်ပါမယ်မရှိဘူးဒါကြိုးကျေးဇူးရသွားတယ်တိုင်းကြီးကသွားမရဘူးလေနော်အဲသူတို့လည်းလာတာတရားမဝင်ဘူးလေဘာလို့စီးနေကန်းနဲ့ပြောင်းလုပ်တာပါ
လက်ရှိမြန်မာနိုင်ငံမှာအလုသမားဥရီနဲ့ဌာနလုံထုံးလုံနည်းများအားနည်းချက်တွေရှိနေတာမို့မြန်မာနိုင်ငံကိုလာရောက်အလုလုကင်နေတဲ့နိုင်ငံသားလုံသားများကိုမြန်မာနိုင်ငံအလုသမားဝန်ကြီးဌာနမှတေချာစစ်စစ်နိုင်ခြင်းမရှိသေးပါဘူးဘယ်လုပ်ငန်းတွေမှာကျွမ်းကျင်တယ်လဲဘယ်လိုလုပ်ငန်းတွေမှာလုပ်နေကြတယ်လဲဆိုတာကိုလည်းတိကျစွာစစ်ဆေးနိုင်ခြင်းမရှိသေးတာကြောင့်နိုင်ငံသားအလုသမားတွေထံကနေရမယ့်ခွန်အခတွေလည်းများစွာဆုံးရှုံးမှုတွေရှိနေပါတယ်ရှင်
မန္တလေးပြောင်းလဲဖို့အင်တော်ဒီကိုမဲပေးစို့ဆိုတဲ့ရွေးကောက်ပွဲလှုံ့ဆော်တဲ့အနေနဲ့အနိုင်ရတဲ့အစိုးရတွေတက်လာတာရက်တရာကျော်သွားပါပြီ။တိသာထင်ရှားတဲ့ဘယ်လိုအပြောင်းလဲတွေအစိုးရကလုပ်ပေးခဲ့ပြီးပြီလဲ။လုံနေတယ်လေလို့မေးခွန်းထုတ်ကြပါတယ်။အပြောင်းလဲကိုလူကျင်တာကြောင့်အင်တော်ဒီကိုတခဲနဲ့မဲပေးခဲ့ကြတဲ့လူထုဘက်ကရောအမှန်တကယ်ပြောင်းလဲနေကြပါပြီလား။နှစ်ပေါင်းများစွာအသားကျအရိုးဆွဲနေတဲ့တွေးနေကြလုံနေကြနေနေကြပုံစံတွေကိုတကယ်ပဲပြောင်းလဲနေကြပါပြီလား။အခုလာမယ့်စနေညဒိုင်းရီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က13923812999 ၄အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
ဒီနေ့ည9နာရီခွဲမှာစတင်မဲ့ဓာတ်ရိုက်လေးလိုင်းကိုပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုကြန့်ရှိနေသေးတဲ့မြမကောက်ရိုးပကြီးလုပ်ငန်းကိုကြည့်ကြရအောင်ပါ။မြမရိုးရာကောက်ရိုးပကြီးလုပ်ငန်းမပြောက်ပြက်အောင်ထိန်းသိမ်းဖို့လက်ဆင့်ကမ်းတင်ကြဖို့လိုတယ်လို့ပညာရှင်တွေကပြောပါတယ်။စုတ်တန်အစားဓာတ်ကိုအဓိကထားဖန်တီးတဲ့ကောက်ရိုးပကြီးတွေပြပဈေးခွက်ထိုးပေါက်နိုင်ဖို့အခက်အခဲတွေရှိနေတဲ့အကြောင်းမြမခသတင်းအေဂျင်စီကကိုကောက်မြတ်ဖြူကတင်ပြပေးထားပါတယ်ရှင်
။လက်မှုအမှုပညာလုပ်ငန်းတစ်ခုဖြစ်တဲ့ကောက်ရိုးပကြီးဟာဆိုရင်တော့အခုအချိန်မှာပြည်တွင်းဈေးကွက်တစ်ခုတည်းကိုပဲမှီခိုနေရတာပါ။မြမပကြီးလောကထဲမှာနှစ်ပေါင်း20ကျော်ပြောက်ွယ်လူနီးပါးဖြစ်ခဲ့ရတယ်လို့အယောင်းဝယ်ဈေးကွက်မှာလဲတခြားပကြီးကားတွေနဲ့နိုင်ရှင်ရင်ဈေးကွက်မရရှိခဲ့ပါဘူး။ဒါပေမဲ့2012ခုနှစ်ဝင်းကျင်ကစပြီးကောက်ရိုးပကြီးလုပ်ငန်းတွေပြန်တက်ဝင်လာခဲ့တယ်လို့အယောင်းဝယ်ဈေးကွက်မှာလဲလူကြိုက်များလာခဲ့ပါတယ်။ကောက်ရိုးပကြီးတက်ပညာနဲ့ပတ်သက်လို့ပညာရှင်တယောက်ဖြစ်တဲ့ကိုထွန်းထွန်းကျော်ကတော့သူ့အတွေ့အကြုံကိုအခုလိုပြောပါတယ်
။နောက်ကျွန်တော်တို့ကောက်ရိုးကစုတ်တယ်မကြိုက်ရဘူး။ကျွန်တော်ဓာတ်နဲ့လုပ်တဲ့အလုပ်ဖြစ်တဲ့အတွက်ဓာတ်ဖြတ်နိုင်မှုလည်းလိုတယ်။ဓာတ်ကိုကျွန်တော်တို့ပုံစံမျိုးနဲ့လက်အနေထားအမျိုးမျိုးနဲ့ယူပြီးတော့ဖြတ်နိုင်မှုလို့ခက်ခဲရတော့အဲ့ဒီဘိုင်းနေပေါ့။အဓိကဟိုအလဲမောင်ကတော့အဓိကကိုတက်ပြီးသားဆိုရင်တော့အဓိကမကြတော့ဘူး။ကော်ရိုးဝတ်ကြီးတစ်ခုလုံးတစ်ချက်လုံးမယ်ဆိုရင်တော့အဓိကတော့ကျွန်တော်တို့ကစုတ်တန်ပကြီးမာဆိုရဲစုတ်တန်ကင်တာအဓိကကြတယ်လို့ကျွန်တော်တို့ကော်ရိုးဝတ်ကြီးမာလည်းအဓိကကြတာဓာတ်ကင်တာအဓိကကြ။ဓာတ်ကိုလည်းကျွန်တော်တို့က၄၅၆မျိုးလောက်ကိုပုံစံမျိုးနဲ့ကန်ရတာဖြစ်တဲ့ဆိုဒါအများကြီးဒီဘိုင်းတော့တော်တော်ခက်ခဲတဲ့ဘိုင်းလို့ပဲပြောလို့ရအောင်ဟုတ
်လက်မှုလူပညာတရက်ဖြစ်တဲ့ကောက်ရိုးပကြီးရေးဆွဲတဲ့ပညာရက်တိမ်မြုံပျောက်ွယ်သွားဖို့အတွက်လဲမိုင်းကတော့အစိုးရပိုင်းအနေနဲ့တခြားပကြီးပညာရက်တွေလို့ထိမ့်သိမ့်မှုလိုတယ်လို့လဲကိုထွန်းထွန်းကျော်ကအခုလိုပြောပါတယ
်လူသမားဆိုတာစိတ်ဝင်စားမှုရှိအောင်မှဒီလိုကပါရမီလည်းပါအောင်မှနောက်ကြိုးစားအထောက်အမှုရှိရမယ်နောက်ဆုံးအဓိကကြဆုံးချက်ကတော့ထမင်းငတ်ခံနိုင်ရမယ်အဲ့ဒီပြည်သူတွေတော့လူသမားမွေးလို့ရမယ်လူသမားဒီခေတ်လူငယ်တွေကလည်းဒီကိစ္စတွေကိုမကြော်လွားကျင်တာများတယ်ပေါ့နော်များတဲ့အခါကျတော့ကော်ရိုးပကြီးကိုစိတ်ဝင်စားဘူး အဲ့ဒါလူသမားရှားပါတယ်ဒါပေမဲ့ကျွန်တော်ကဒီကောက်ရုပ်ပညာပညာကိုတော့လက်ဆင့်ကမ်းခဲ့ခြင်းနဲ့ပေါ့အခုပကြီးပခုကြောင်းလူနေရာမျိုးအဲ့လိုနေရာမျိုးမှာကျွန်တော်တို့ကောက်ရုပ်ပညာကိုသင်တန်းတစ်ခုအနေနဲ့ဖွင့်ပြီးတော့လက်ဆင့်ကမ်းမဲ့ဆိုရင်တော့ကောက်ရုပ်ပညာအများကြီးပြန်ပွားသွားနိုင်တဲ့အနေအထားရှိတယ်ပေါ့
ကောက်ရုပ်ပညာကတွေကိုအရင်ကရိုးရိုးပညာကတွေအဆင့်ပြုတ်လုံနိုင်ခဲ့တာကနေ2012ခုနှစ်ကစပြီးသုံးဘက်မြင် 3D ပညာကတွေအဖြစ်ပြောင်းလဲရေးဆွဲလုပ်ကိုင်လာတာကြောင့်အခုချိန်မှာပြည်ပနိုင်ငံတွေကပါစိတ်ဝင်စားလာကြပါတယ်။ပကြီကားတက်မှုကတော့အနေဆုံးစီ 75,000 ကနေ 75 သိန်းဝန်းကျင်အထိပေါက်ဈေးရှိနေပြီးကြီကားအရွယ်စားဝတ်မှုတည်ပြီးဈေးနှုန်းကွာခြားချက်ရှိတယ်လို့လည်းသိရပါတယ်။ဤဘပကုံအဖြစ်တင်ဖို့နိုင်မှုအတွက်လိုအပ်ချက်တွေရှိနေစေဖြစ်တယ်လို့လည်းဦးသက်ထွန်းကအခုလိုပြောပါတယ်
။အဲပြည်ပဈေးကွက်ထိုးပေါက်ဖို့ဆိုရင်ကိုယ့်ဘက်မှာလည်းရည်ရွယ်ခုနပြောတဲ့ quality ကို control ဟာရည်ရွယ်သူတို့လိုချင်တဲ့ quality အတိုင်းကိုကိုကဖြစ်အောင်ထုတ်လုပ်ပေးနိုင်ရမယ်နောက်တစ်ခုကလည်းနိုင်ငံသားရဲ့ order ရလာတဲ့အခါမှာကိုကဒီဘက်က production လုပ်ဖို့အတွက်ကရေ ready ဖြစ်ဖို့အများကြီးလိုပါတယ်အဲ့တော့ခုနပြောလို့ပဲအခုလက်ရှိဒီပညာရှင်တွေခက်ခဲတယ်ဒီအလုပ်သမားတွေခက်ခဲနေတဲ့အချိန်မှာဈေးကွက်ထိုးပေါက်ဖို့ဆိုတာအန်ကယ်ရိုးရဲ့ဒီလက်မှုအမှုပညာအနေနဲ့ရေရှေ့လျှောက်နည်းနည်းခက်ခဲမဲ့အနေအထားရှိဦးမယ်လို့အန်ကယ်အနေနဲ့ယူဆပါတယ
်ဒါကြောင့်လက်မှုအမှုပညာလုပ်ငန်းတွေမတိမ်မြုပ်စေဖို့နိုင်ငံတော်တာဝန်ရှိသူတွေအနေနဲ့သူတို့တွေကိုထောက်ပံ့ပေးတာအရေးသွေးမြင့်လာအောင်ဤပညာတွေပံ့ပိုးပေးတာနဲ့ဈေးကွက်ရှာပေးတာတွေကိုပြုလုပ်ပေးမယ်ဆိုရင်အလောက်ကိုင်းခွင့်လန်းတွေရရှိလာမှာဖြစ်သလိုမြမလက်မှုပညာပစ္စည်းတွေလည်းကမ္ဘာဈေးကွက်ထဲကိုရောက်လာနိုင်မယ်လို့လက်မှုအမှုပညာရှင်တွေကပြောဆိုနေကြပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါမြမခသတင်းအေဂျင်စီရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင် VOA American အတန်ရဲ့စနေနေ့ညနေပိုင်းအစီအစဉ်တွေကို Washington DC မြို့တော် American အတန်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒီနေ့ည9နာရီခွဲမှာထုတ်လွှင့်မဲ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးဖို့ကိုလည်းထပ်မံဖိတ်ခေါ်ပါသေးရှင်မကြာခင်မှာညနေပိုင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်စီစဉ်ဆုံးတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုရန်နိုင်ငံကညာပေးပါအောင်မရှင
်တူကီနိုင်ငံမှာစစ်တပ်ထဲကတပ်ဖွဲ့ဝင်တချို့အာဏာသိမ်းဖို့ကြိုးပမ်းမှုဟာအဆုံးသတ်သွားပြီဖြစ်ပြီးနိုင်ငံရဲ့အာဏာဟာသူ့လက်ထက်မှာရှိတယ်လို့တူကီသမ္မတရေဂျက်တိုင်ယီအာရဝန်ကတူကီပြည်သူတွေကိုထက်လောင်းအာမခံပြီးတော့ပြောကြားလိုက်ပါတယ်ဒါမဲ့လည်းမြို့တော်အန်ကာရာနဲ့အစ္စတန်ဘူးမြို့တွေမှာတော့စနေနေ့မနက်ကတနက်တန်ဒီပောက်ကွဲမှုဖြစ်တဲ့အထံတွေစက်ချနေရပြီးအန်ကာရာမြို့တူရကီစစ်ဌာနချုပ်ကိုဘသူကထိန်းချုပ်နေတယ်ဆိုတာကတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပဲဖြစ်နေပါတယ်တူရကီဝန်ကြီးချုပ်ဘနယ်လီယိုဒရမ်ကစနေနေ့နေ့လယ်ပိုင်းကတိုင်းပြည်ကိုမင်းငုံပြောကြားခဲ့တာမှာတော့တောက်ချနေညကအာနာသိမ်းဖို့ကြိုးပမ်းမှုဟာတူရကီနိုင်ငံအတွက်တော့အမဲစက်တစ်ခုဖြစ်တယ်လို့ပြောလိုက်ပါတယ်သမရအရဝန်ဟာစနေနေ့အစောပိုင်းကတော့အစ္စတန်ဘူးမြို့ကိုလေနဲ့တွားရောက်ခဲ့ပြီးတော့အာနာသိမ်းဖို့ကြိုးပမ်းမှုဟာတက်ထဲကစိုးသွားတဲ့စစ်ဗိုလ်တစုရဲ့နိုင်ငံတော်ပုံကံမှုဖြစ်တယ်လို့သူကပြစ်တင်ရှုတ်ချလိုက်ပါတယ်။ကမ္ဘာတဝန်းခေါင်းဆောင်တွေဟာတူရကီနိုင်ငံမှာစစ်တပ်ကအာနာသိမ်းဖို့ကြိုးစားမှုဖြစ်ပွားခဲ့တာကိုပြစ်တင်ရှုတ်ချခဲ့ပြီးတော့ရွေးကောက်ခံအစိုးရကိုထောက်ခံကြောင်းပြသခဲ့ကြပါတယ်။အခုလိုအာနာသိမ်းဖို့ကြိုးပမ်းတဲ့လောက်ရကိုသိရှိပြီးတူရကီနိုင်ငံမှာဖြစ်ပေါ်တိုးတက်မှုတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ် Fahrenheit ကလည်းပြောပါတယ်။အမေရိကန်သမ္မတ Barack Obama ကလည်းတောက်ချာနေညကနိုင်ငံသားဝန်ကြီး John Kerry နဲ့တယ်လီဖုန်းကနေတူရကီနိုင်ငံမှာဖြစ်သွားတဲ့ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့သိရပါတယ်။တူရကီနိုင်ငံကအစုအဖွဲ့အလုံးဟာဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုထောက်ခံတင်တယ်လို့သမ္မတနဲ့ထိပ်ပိုင်းအမေရိကန်သမ္မတအလုံးကသဘောတူညီကြပြီးတော့သူတက်တန်ရိုးဖြစ်မှုနဲ့အကြမ်းဖက်တိုက်ခိုက်မှုအလုံးကိုတားဆီးရှောင်ကျဉ်တင်တယ်လို့လည်းမြင်တယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်။ပြင်သစ်နိုင်ငံရဲ့အမျိုးသားနေ့ Bastille နေ့ကနီးစပြူမှာလူ84ယောက်တေဆုံးပြီးတော့အများပြဒဏ်ရာရသွားတဲ့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့လူ၃ယောက်ကိုပြင်သစ်ရဲကဖမ်းဆီးလိုက်တယ်လို့ပြင်သစ်အစိုးရရှင်းနေကြုံရုံကပြောပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုရနိုင်ကြီးညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Jason Hughes ဖြစ်ပါတယ်။ VOA American အသံရဲ့ညာဘက်ထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 24 25 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်။ VOA ရဲ့မြန်မာပိုင်းအစီအစဉ်ကိုတနေ့6ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည9နာရီကျရင်တစ်ခါပြန်ပြီးတော့送ကြရအောင်ပါ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.